Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2022ခုနှစ်ဒီဇင်ဘာ2ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30မိနစ်နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရနိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါမမရတစေအောင်နဲ့ဒီနေ့ထဲတရောက်သတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေအထဲမှာတော့အမေရိကန်နဲ့ရုရှားခေါင်းဆောင်တွေကသူနီးသူဟန်နဲ့ယူကရိန်းရေးဆွေးနွေးနိုင်တယ်လို့ဆိုလိုက်ပါတယ်အမေရိကန်နဲ့ပြင်သစ်ကတော့ယူကရိန်းဒီမိုကရေစီအတွက်တညီတညွတ်ထဲရပ်တည်တယ်လို့ပြောလိုက်ပါတယ်ထိုင်ဝမ်ကိုသွားခဲ့တဲ့ပြည်ထောင်လွှတ်တော်အဖွဲ့ကတော့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးခဲ့တယ်လို့ပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါခွေးနေ
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ်ထဲမှာတော့ကရင်ပြည်နယ်ဖျားသုံးသူဒေသဘက်မှာမနေ့ကနေ့ဒီနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကမနေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရတယ်ပတ်သက်ပြီ
းဆက်မလာရင်ခွဲလောက်ရှိနေတာအုပ်ကြီးပြတ်သွားတာပါဒီလိုရှိကြရရတယ်အမှတ်ချမှိုင်းမကတမစအမှတ်ချမှိုင်းအလုတ်သမားတွေပေါ့အလုတ်သမားတ
ွေပေါ့ဒီသာကန်တို့ပြောတော့တာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနှားဆင်ရဖို့ရှိပါတယ်ဒါအပြင်ကချင်ပြည်နယ်ဖားကန်ဒေသဘက်မှာလည်းပြည်သူ50လောက်ကိုစစ်တပ်ကပေါ်တာဆွဲသွားတဲ့အကြောင်းတခါရန်ကုန်နဲ့မြို့တချို့မှာလူ5000လောက်အခုရပိုင်းအတွင်းနေအိမ်တွေကနေအတင်းကျပ်ဖယ်ရှားခံရတဲ့အခြေအနေပါဝင်လျှက်စင်ပြီးအချိန်တော်ကြာပြတ်တာကြောင့်စီးပွားရေးလုပ်ငန်းတွေအခက်အခဲတွေ့နေရတဲ့အခြေအနေတွေကိုလည်းနောက်ပိုင်းမှာထင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့အခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မမရစံအောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
Ukraine အရေးအဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးနိုင်ပါတယ်လို့ American သမ္မတ Joe Biden ကပြောခဲ့ပြီးသမ္မတ Vladimir Putin ကလည်းဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ပြန်တုံ့ပြန်လိုက်ပါတယ် Washington မြို့တော်မှာရောက်နေတဲ့ပြင်သစ်သမ္မတနဲ့မနေ့ကျတာရီနေ့ကတွေ့ပြီးလုပ်တဲ့ပူတွေ့သတင်းစာရှင်းလင်းပွဲမှာသမ္မတ Biden က Ukraine စစ်ပွဲအဆုံးသတ်ဖို့ပူတင်စိတ်ဝင်စားမှုပြရင်တော့ NATO အဖွဲ့နဲ့တိုင်ပင်ပြီးအခုလိုဆွေးနွေးဖို့ပြင်နိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့အခုလက်ရှိအခြေအနေမှာတော့ပူတင်ကိုဆက်သွယ်ဖို့အစီအစဉ်မရှိဘူးယူကရိန်းကနေရုရှားတပ်တွေရုတ်သိမ်းမှစစ်ပွဲရပ်နိုင်မှာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကထည့်ပြောခဲ့ပါလေတယ်ဒါနဲ့ပတ်သက်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတုံ့ပြန်လာမှာသမ္မတပူတင်အနေနဲ့ညှိနှိုင်းဖို့ဆက်လက်လမ်းဖွင့်ထားပေမဲ့ယူကရိန်းရုရှားတပ်တွေကတော့ယူကရိန်းကနေရုတ်မှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်အခုလိုအချိန်မှာယူကရိန်းသမ္မတထိပ်တန်းချန်ပေကတော့ကုလကျော်ကြာလာပြီဖြစ်တဲ့ယူကရိန်းစစ်ပွဲအတွင်းကြာဆုံးခဲ့တဲ့ယူကရိန်းစစ်သား1000ကနေ13000ကျော်ရှိလာနေတယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့သူပြောတဲ့ဒီအရေးအတွက်ပေါ်ယူကရိန်းစစ်တပ်ကတော့အတည်ပြုပေးတာမရှိသေးပါဘူး။ဒါအပြင်ဗိုလ်တူးနေတုန်းကပဲဥရောပကော်မရှင်ဥက္ကဋ္ဌအာစီလာဗွန်ဒါလီယွန်ကယူကရိန်းဘက်ကကြာဆုံးသူနဲ့ဒဏ်ရာရသူစုစုပေါင်း3000ကျော်သွားပြီလို့ပြောခဲ့တာမှာပြီးခဲ့တဲ့လတုန်းကလည်းအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးမက်မီလီကအလားတူပမာဏကိုထည့်ပြောခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှရောက်နေတဲ့ပြင်သစ်သမ္မတအီမန်နျူမက်ခရူးကိုသမ္မတဂျိုးဘိုင်ဒန်ကအိမ်ဖြူတော်မှနိုင်ငံတော်ညစာစားပွဲနဲ့တက်ခင်းအခမ်းပြီးတော့နှစ်နိုင်ငံတညီတညွတ်တဲ့ရက်တည်တယ်လို့ပြောကြားခဲ့ပါတယ်ယူကရိန်းကိုစစ်တိုက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဖိအားတိုးပေးဖို့နဲ့ယူကရိန်းကိုအကူအညီတွေတိုးမြင့်ပြီးတော့ပြီးနိုင်အောင်လို့နှစ်နိုင်ငံအနီးကပူးပေါင်းဆောင်ရွက်ဖို့ခေါင်းဆောင်မှုကြေညာခဲ့ပါတယ်။ဒီမိုကရေစီစံနှုန်းတွေလက်ကင်ထားပြီးတော့တရားမမျှတတာတွေကိုအတူတကွဆန့်ကျင်မှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောကြားပါတယ်
။ Today we're still united by the greatest of causes. Democracy, liberty, equality, opportunity and freedom.We stand together against oppression and injustice.
Democracy, လွတ်လပ်မှု၊ဒဏ်ညူညီမျှမှုအခွင့်အလမ်းစတဲ့အကြီးအကျယ်ဆုံးအကြောင်းတရားတွေကြောင့်ကျွန်တော်တို့နိုင်ငံဟာဒီကနေ့အထိစီးလုံးနေတာဖြစ်တဲ့အကြောင်းနဲ့ဖိနှိပ်မှုတွေတရားမမျှတာတွေကိုအတူဆန့်ကျင်တယ်လို့သမ္မတဘိုင်ဒန်ကပြောကြားသွားပါတယ်။ American နဲ့ပြင်သစ်ခေါင်းဆောင်ဟောင်းတွေဖြစ်တဲ့ George Washington နဲ့ Lafayette တို့လိုတစ်သက်လုံးအားထုတ်ခဲ့ကြတယ်လို့နိုင်ငံခြားဒီမိုကရေစီတံပိုးတွေအတွက်အပြန်အလှန်ရပ်တည်တယ်လို့လည်းသမ္မတဘိုင်ဒန်ကနိုင်ငံတော်ညစာစာပွဲမင်းကုန်းမှာပြောကြားခဲ့ပါတယ်။ပြင်သစ်သမ္မတမက်ခရူးကလည်းအမေရိကန်နဲ့အတူရပ်တည်တယ်လို့ပြောကြားပါတယ်။အမေရိကန်နဲ့ပြင်သစ်ခေါင်းဆောင်နှစ်ဦးကြာသာပရီနစ်စောပိုင်းကအိမ်ဖြူတော်မှာတွေ့ဆုံတဲ့အချိန်မှာလည်းယူကရိန်းစစ်ပွဲကိစ္စနှစ်နိုင်ငံကုံသွေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ရှင်။
ထိုင်ဝမ်ကိုသွားခဲ့တဲ့ပြည်ထောင်စုလွှတ်တော်အဖွဲ့အနေနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးခဲ့ကြတယ်လို့ပြောလိုက်ပါတယ်။ ထိုင်ဝမ်ကိုဒီပတ်ထဲသွားခဲ့တဲ့ဒီပြည်ထင်ကိုယ်စားလှယ်အဖွဲ့ဟာထိုင်ဝမ်နဲ့အခုလိုပူးပေါင်းဆောင်ရွက်မှုတွေအတွက်ဆွေးနွေးခဲ့တယ်လို့ပြည်ထင်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌအလီရှာကန်စ်ကဒီနေ့ပြောလိုက်တာပါဒီပြည်ထင်အခြေခံလွှတ်တော်အမတ်ကပဲထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့တွေ့ရမှာအင်ဒိုပစိဖိတ်ဒေသငြိမ်းချမ်းတည်ငြိမ်ရေးထိန်းသိမ်းဖို့နဲ့ဒီမိုကရေစီမိဘပြည်ထင်ကကုနိုင်မဲ့အခန့်ကဏ္ဍတွေကိုဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောပြခဲ့ပါတယ်ဒီပေါ်ထိုင်ဝမ်ကိုသူပိုင်တယ်လို့ပြောတဲ့တရုတ်ကတော့ဆိုးရတဲ့ဂျာဝင်ဆက်ဖက်မှုသာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်ပြည်တိန်ကတော့တခြားနိုင်ငံအများစုလိုပဲထိုင်ဝမ်နဲ့တရားဝင်ဆက်ဆံရေးမရှိပေမဲ့တရုတ်စီရေးချင်းချောက်မှုကိုခံနေရတဲ့ထိုင်ဝမ်ကိုပိုကူညီပေးလာခဲ့ပါတယ်အမေရိကန်အနေနဲ့ထိုင်ဝမ်ကိုအဓိကလက်နက်ထောက်ပံ့ပေးနေတာဖြစ်ပြီးပြည်တိန်ကုမ္ပဏီတွေကလည်းထိုင်ဝမ်ပြည်တွင်းအသစ်တည်ဆောက်နေတဲ့ရင်ငုတ်သင်္ဘောတွေနဲ့ပတ်သက်လို့အကူအညီတွေပေးနေပါတယ်ဒီရင်ငုတ်သင်္ဘောကိစ္စမေးတာကိုတော့ဒီကိုယ်စားလှယ်အဖွဲ့ဦးဆောင်သူလည်းဖြစ်တဲ့နိုင်ငံခြားရေးကော်မတီဥက္ကဋ္ဌကန်စ်ကပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးဒါပေမဲ့ရန်ဘတ်တူရဲ့ internet cyber တိုက်ခိုက်မှုတွေကိုတော့ပြောပြခဲ့ချတယ်လို့ဆိုပါတယ်။တချိန်တည်းမှာလန်ဒန်မြို့တရုတ်တန်ယုံဘက်ကတော့ဒီထိန်ကိုစလဲအဖွဲ့အခုထိုင်ဝမ်ခီးစဉ်ဟာတရုတ်နိုင်ငံပြည်တွင်းရေးကိုလုံးဝဝင်ရောက်ဆက်ဖက်တာဖြစ်တယ်လို့ပြစ်တင်ရှုတ်ချခဲ့ပါတယ်
။မြောက်ကိုရီးယားကနေတိုက်ချင်းပြစ်ပယ်တဲ့နှုန်းပြီးခဲ့တဲ့လကစမ်းသပ်ပြစ်လွတ်ခဲ့တဲ့ပုံမှာ American နဲ့ Asia မဟာမိတ်တွေကအရေးယူတန်းခလိုက်ပါတယ်။အကြီးဆုံးတိုက်ချင်းပြစ်ပယ်တဲ့နှုန်းတစ်ခုကိုမြောက်ကိုရီးယားကနိုဝင်ဘာ18ရက်တုန်းကပြစ်လွတ်ခဲ့တဲ့အတွက်American, ကြောင်ကိုရီးယားနဲ့ဂျပန်တို့ကမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်နေတဲ့တာဝန်ရှိတဲ့သူတွေကိုအရေးယူတန်းခလိုက်တာပါ။တောင်ကိုရီးယားနိုင်ငံရဲ့ဌာနကလည်းစင်ကာပူ၊ထိုင်ဝမ်အပါအဝင်လူပုဂ္ဂိုလ်5ဦးနဲ့လုပ်ငန်း10ခုကိုပိတ်ဆို့တန်းခလိုက်တယ်လို့အကြေညာပါတယ်။အဲ့ဒီလူတွေလုပ်ငန်းတွေအားလုံးကို American ဆိုရက2018ကနေ2022ကြားမှာအရေးယူထားတာလည်းဖြစ်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဂျပန်နိုင်ငံကတော့လူပုဂ္ဂိုလ်တဦးလုပ်ငန်း3ခုကိုတန်ခတ်လိုက်တယ်လို့ဂျပန်နိုင်ငံကြားရေးဌာနကအကြေညာပါတယ်ဒီထဲမှာစိုက်ဘာတိုက်ခိုက်မှုတွေလုပ်တယ်လို့တန်တရားရှိတဲ့ Lazarus Group လုပ်ငန်းစုလည်းပါပါတယ်မြောက်ကိုရီးယားအပေါ်မှာကုလသမဂ္ဂအရေးယူဖို့အားထုတ်မှုတွေကိုတရုတ်နဲ့ရုရှားကပိတ်ဆို့တားဆီးခဲ့ပါတယ်ဒါကြောင့် American ဆိုရကတောင်ကိုရီးယားဂျပန် EU တို့နဲ့ပူးပေါင်းပြီးတော့တန်ခတ်မှုတွေချဖို့အာရုံစိုက်ပြီးတော့ကြိုးပမ်းခဲ့တာဖြစ်ပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA America တရဲ့တောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်မလေးရှားဒုဝန်ကြီးချုပ်တွင်တခြားဝန်ကြီးတချို့ကိုခန့်လိုက်တာကိုဝန်ကြီးချုပ်သစ်အန်ဝါအိဘရာဟင်ကခုနကပဲကြေညာလိုက်ပါတယ်။အရင်ဒုဝန်ကြီးချုပ်ဖြစ်ခဲ့ပြီးနောက်ပိုင်းတိုက်ခန့်ခေါင်းဆောင်ဖြစ်ထင်ရှားလာခဲ့တဲ့အန်ဝါဟာပြီးခဲ့တဲ့ပတ်ချက်သားရင်းနဲ့ကဝန်ကြီးချုပ်ဖြစ်ကြမ်းကြင်ပြီးအခုလိုဒီညမှာကြေညာလိုက်တာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာဘဲပါတီဘဲညီမောင်းဖွဲ့မှအစိုးရဖွဲ့နိုင်တဲ့အထိအများစုမဲအနိုင်မရခဲ့တာကြောင့်အစိုးရဖွဲ့နိုင်ဖို့ရည်အခြေတင်တင်းမာမှုတွေဖြစ်ခဲ့ပြီးတဲ့နောက်အန်ဝါကိုဝန်ကြီးချုပ်အဖြစ်မလေးရှားဘုရင်ကကြားဝင်ဆုံးဖြတ်ခံခဲ့တာပါလက်ရှိညမောင်းဆွေရတဲ့ဆက်ပါတဲ့အရင်အာဏာရညွန်ပေါင်းအဖွဲ့ Barisan National BN ဥက္ကဋ္ဌ Sri Dr. Ahmed Zahid Hamidi နဲ့ GPS လို့တော့ခေါ်တဲ့ဘူနီယိုကျွန်းရဲ့ Sarawak ပြည်နယ်ခြေစိုက်ကမ်ဘူကန်ပါတီ Sarawak ပါတီအခြေခံဒါတီလာ Yusuf တို့ကိုဒုဝန်ကြီးချုပ်ခံခဲ့ကြပါတယ်ဒီဒုဝန်ကြီးချုပ်နှစ်ယောက်အနေနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးနဲ့စိုက်ပျိုးရေးဆိုင်ရာဝန်ကြီးတွေကိုတာဝန်တွဲယူကြမှာဖြစ်ပါတယ်။စီးပွားရေးဦးစားပေးလုပ်ဖို့ပြောထားတဲ့ဝန်ကြီးချုပ်တဲ့အန်ဝါအနေနဲ့ဗန်ဒါရေးဝန်ကြီးတာဝန်လည်းတွဲယူမှာဖြစ်ပြီးစီးပွားရေးဝန်ကြီးဖြစ်တော့ရာဖီစီရာမလီနဲ့ဒေသနာဖွံ့ဖြိုးရေးဝန်ကြီးအဖြစ်ငါခေါ်မင်းကာကွယ်ဝန်ကြီးဖြစ်မိုဟာမက်ဟာဆန်ဖြင့်ကျန်းမာရေးပညာရေးနဲ့ဆက်သွယ်ရေးဝန်ကြီးတွေကိုခန့်အပ်တာကိုလည်းကြေညာခဲ့ပါတယ်။နိုင်ငံဝန်ကြီးခန့်အပ်မှုကိုတော့အခုချိန်ထိမကြေညာသေးပါဘူး။ဒီဝင်ကြီးအားလုံးအနေနဲ့မလေးရှားဘုရင်ရှေမောက်နှက်ဖြန့်ညနေ3နာရီမှာကြမ်းကြင်ကြတော့မှာဖြစ်တယ်လို့လဲဝင်ကြီးချုပ်သစ်အန်နဝါကဆက်ကြေညာခဲ့ပါသေးတယ်။ဝင်ကြီးချုပ်သစ်အန်နဝါကတိုက်ပြည်စီးပွားရေးနှေးကွေးနေပြီးကုန်စည်နှုန်းတက်နေတဲ့ပြဿနာကိုအဓိကဦးစားပေးကင်တွယ်သွားမှာဖြစ်ပြီးညွန်ပေါင်းဆိုးရတည်ငြိမ်မှုရှိအောင်လဲလှုပ်သွားမယ်လို့ကြမ်းကြင်ပြီးမှပြောထားပါတယ်။ဒီပေါ်ယင်းနှိမ့်နှံ့သူတွေကလည်းချိုးဆိုခဲ့ကြပါတယ်။အရင်ဝင်ကြီးချုပ်၃ယောက်လက်ထက်တခြားနှစ်တော်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကြုံတွေ့ခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်တဲ့အန်ဝါအနေနဲ့တိုင်းပြည်ကိုတည်ငြိမ်အောင်လုပ်နိုင်မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျ
တရုတ်နိုင်ငံမှာရောကိုဗစ်ကန့်သက်ချက်တွေနဲ့ပတ်သက်ပြီးတော့အစိုးရဆန္ဒပြပွဲတွေစတိုက်ပေါ်ပေါက်နေပြီးတော့ဒီကနေ့တောက်ကြာနေမှာတော့မြို့ကြီးတွေမှာစီကံတချို့ကိုဖြေလျှော့ပေးပါတယ်။တချိန်တည်းမှာပဲလမ်းတွေပေါ်ကဆန္ဒပြပွဲတွေကိုတားဆီးဖို့လုံခြုံရေးတပ်ဖွဲ့တွေကိုတူးခြားထားသလိုအွန်လိုင်းသုံးစွဲမှုတွေကိုလည်းအာဏာပိုင်တွေကတင်းကျပ်စောင့်ကြည့်နေပါတယ်။တောက်ကြာထီတော့အနောက်တောင်ပိုင်းချန်တူးမြို့မှာအများနဲ့သက်ဆိုင်တဲ့နေရာတွေကိုဝင်ရောက်တာနောက်ယထားစီးရင်ယောဂါစစ်ဆေးတဲ့လက်မှတ်ပြရမယ်ဆိုတဲ့စီမင်းတွေကိုရုပ်သိမ်းပေးလိုက်ပါတယ်။ပေကျင်းမှာတော့48နှစ်အတွင်းကိုဗစ်ကင်းရှင်းကြောင်းစိတ်စစ်မထားတဲ့လူနာတွေကိုစီယူနေကမငင်းဆန်ပဲကုသပေးဖို့အာဏာပိုင်တွေကပြောဆိုထားပါတယ်။ကိုဗစ်စီးမင်းကန့်သက်ချက်တွေကိုမကျေနပ်ဆန္ဒပြသူတွေကသမရရှိချင်းဖြင့်နှုတ်ထွက်ပေးဖို့လဲတောင်းဆိုကြပါတယ်။1989နောက်ပိုင်းတရုတ်နိုင်ငံမြို့ပေါင်း30ကျော်မှာအကြီးဆုံးဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ပုံမှာနိုင်ငံသားတွေအပါအဝင်ပြပအင်အားစုတွေကအားပေးအမြောက်လုပ်နေတယ်လို့တရုတ်အာဏာပိုင်တွေကဆွဆွဲပြောဆိုပါတယ်။အစိုးရအနေနဲ့အခြေအနေတွေကိုသတိထားကင်တွယ်နေတယ်လို့ပြဿနာတွေဖြေရှင်းဖို့အတွက်နိုင်ငံရေးအရာသဘောထားကွဲလွဲတဲ့နည်းလမ်းတွေကိုအသုံးပြုနေတယ်လို့လည်းသုံးသပ်သူတွေကရှုမြင်ပါတယ်ရှင်
။ဟာဝိုင်ယီကျွန်းမှာတော့ကမ္ဘာအခြေစုံမီးတောင်ကြီးနှစ်ပေါင်း40နီးပါးအတွင်းပထမဆုံးပေါက်ကွဲခဲ့ပြီးအနာဂတ်ကာလတွေပိတ်ဆို့ကြပါတယ်။ဟာဝိုင်ယီကျွန်းရဲ့ Big Island ကမိုနာလိုဝါမိတောင်ကြီးဟာ1984ခုနှစ်နောက်ပိုင်းမှာပထမဆုံးဖြစ်ပြီးခဲ့တဲ့သတင်းပတ်အကုန်မှာစပေါက်ကွဲခဲ့တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။တနင်္ဂနွေနေ့မှာစပေါက်ခဲ့တဲ့ဒီမိတောင်ကနေစီးဆင်းလာတဲ့ချော်ရည်ဘူးတွေဟာကိုနာနဲ့ဟီလိုမြို့တွေကိုဆက်သွယ်ပေးနေတဲ့အဝေးပြေးကားလမ်းမကြီးထိစီးဆင်းလာနေခဲ့ပါတယ်။ချော်ရည်ဘူးတွေချက်တာရင်းနေမှာအဝေးပြေးလမ်းတောင်ဘက်3မိုင်ကျော်လောက်ထိစီးဆင်းလာပြီးနောက်ထပ်သတင်းပတ်တစ်ပတ်လောက်ကြာအောင်ဆက်စီးနိုင်တယ်လို့ဟာဝင်ကျွန်းမိတောင်စောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။ချော်ရည်ဘူးတွေကြတာပြင်းနေမှာအဝေးပြေးလမ်းမရဲ့တောင်ဘက်3မိုင်ကျော်လောက်ထိစီလာပြီးနောက်ထပ်သတင်းပတ်လောက်ကြောင်းစီနိုင်တယ်လို့လည်းမိတောင်စောင့်ကြည့်ရဲ့အဖွဲ့တာဝန်ခံသိပ္ပံပညာရှင်ကန်ဟောကဆက်ပြောခဲ့ပါတယ်ခင်ဗျာ
ခါတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားမှာဂျပန်တင်းကရှုံးထွက်အဆင့်တက်သွားတဲ့အတွက်ဂျပန်ပြည်သက်တွေအကြီးအကျယ်ဝန်တာနေကြပါတယ်။ဂျာတာရီနေကစပိန်နဲ့ကစားတဲ့ပွဲမှာဂျပန်က2-2နဲ့အနိုင်ရပြီးတော့ရှုံးထွက်အဆင့်တက်သွားတာပါအောက်စုအီတဲကစပိန်လိုအသင်းကြီးနဲ့ကန်တဲ့ပွဲမှာနိုင်မမလားဆိုပြီးတော့ဂျပန်ပရိသတ်တွေကစွန့်ဝင်ခဲ့ပါတယ်။ကာတာမှာလာရောက်အားပေးနေတဲ့ဂျပန်ပရိသတ်တွေသာမကဂျပန်ကပရိသတ်တွေပါအောင်ပွဲခံနေကြပါတယ်။16အသင်းရှုံးထွက်အဆင့်မှာတော့ဂျပန်နိုင်ငံဟာခရိုအေးရှားအသင်းနဲ့ဒီဇင်ဘာ9ရက်နေ့မှာကစားမှာဖြစ်ပါတယ်ရှင
်တော့ကြာနေညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်မြသတင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်။အရင်ဆုံးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါတယ်။ကရင်မျိုးသားစီယုံ KNU တပ်မဟာ6နယ်မြေမှာရှိတဲ့တပ်တုခဲမိုင်းကိုဒီဇင်ဘာ1ရက်နေ့ကမြန်မာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့သလို KNU ပူးပေါင်းတပ်တွေဘက်ကလည်းဒီနေ့မှာဖျားသုံးသူဒေသကစစ်ကောင်စီအုပ်ချုပ်ရေးရှိရာစုပေါင်းရုံးကိုဘုံခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ကင်းမီနယ်တွင်းကစီးရီသတင်းချင်းတွေကိုတော့ပြည်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံးဒုပလိုင်ရခရိုင်ဖျားသုံးသူမြို့နယ်အမှတ်6တပ်ထုခဲမိုင်းတွင်းကိုစစ်ကောင်စီကဒီဇင်ဘာလ1ရက်နေ့မနေ့စောဤအချိန်မှာစလုံးထအချိန်အဖြစ်လေကြောင်းကနေလာရောက်ဘုံကျဲတက်ခိုက်ခဲ့ရမှာမိုင်းတွင်းမှာအလုလုကန်နေတဲ့အလုသမားတွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦများလည်းပျက်စီးသွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်။ဒါဟာနိုဝင်ဘာလနဲ့ဒီဇင်ဘာလစန်းအထိတစ်လအတွင်း၄ချိန်မြောက်ဘုံကျဲတက်ခိုက်မှုဖြစ်တယ်လို့လည်းပြောပါတယ်။
အမှတ်6နေပြီဒီမက်တာဘာဆက်တော့နားလည်းပေါ့ဆက်မလာရင်ခွဲတော့ကြည့်မှာအဆောက်အဦတွေပြက်သွားတာပေါ့ဒီဒီရှိကန်ရတယ်အမှတ်6မိုင်းမကတော့မဟုတ်တာအမှတ်6မိုင်းပေါ့အလုပ်သမားတွေပေါ့အလုပ်သမားတွေပေါ့အဲဒီခဲမိုင်းအလုပ်သမားတွေဟိုမရှိသားတွေတော့မရှိပါဘူးဟိုအိမ်မှာအလုပ်သမားတွေပဲနေတော့အလုပ်သမားမရှိတော့လေဒါကြောင့်အဆောက်အဦကြီးကလုံးကတော့ပြီးသွားတော့ဒါဆောက်တဲ့ချိန်ပေါ့ဆောက်တဲ့ချိန်ပေါ့ဒါတရားစီရင်အမှတ်1လို့အဲ့ဒါလည်းရက်သားတွေချိခိုက်ရတယ်ဘာမှဒီကတော့မရှိဘူးသူတို့ကလည်းအဆောက်အဦကြီးကကလုံးပြက်စီသွားတော့ဒီကတမချိခိုက်တယ်ရတော့သူသိတယ်လေနည်းနည်းသူအမှတ်6နည်းနည်းဝေးတယ်အဲသူစိုက်ဒနာကတ်တယ်သူကသူနှစ်ရက်တုံးရလောက်ပါနှစ်ရက်တုံးရလောက်ပါအမှတ်1နဲ့အမှတ်6ပါလေ
နိုဝင်ဘာလ16ရက်နေ့ပထမအကြိမ်ဘုံကျဲတက်ခတ်ခဲ့တုန်းကတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒါဟာတရားမဝင်မိုင်းနေဖြစ်ပြီးဒီတပ်ထုမိုင်းကိုလုံခြုံရေးရတက်ခတ်ခဲ့တာဆိုပြီးပြောပါတယ်အဲ့ဒီတုန်းကတော့အဲ့ဒီမှာအလုလုကန်နေတဲ့ တရုတ်နိုင်ငံသား3ဦးထိမှန်သေဆုံးသွားခဲ့ပါတယ်။အခုလိုမျိုး၄ချိန်တိုက်ခိုက်မှုလုပ်ပြီးမှတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းဒီကနေ့မှစစ်တပ်ရဲ့ပြည်သူစစ်တေထိုင်တဲ့စုပေါင်းရုံးကိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လည်းဒေသခံကပြောပါတယ်
။ဒီအဖျားဆုံးမြို့တွေမှာပေါ့။ဟိုသူတို့စစ်တပ်ရဲ့စုပေါင်းရုံးကိုဘုံဘုံနဲ့အမိုင်းနဲ့ခေါ်တယ်။စုပေါင်းရုံးဆိုတာစုပေါင်းရုံးဆိုတာရဲတို့ပြည်သူစစ်တို့ဘာလို့စစ်တပ်တွေခိုင်နေစုပေါင်းရုံးတွေလဲ။အဲဒီစုပေါင်းရုံးကမိုင်းခွဲရလို့ချိခိုက်မှုချိခိုက်မှုတော့ဘာမှတော့တရေမရဘူးပေါ့။
ဖျားသုံးစုဒေတာက KNU ထိန်းချုပ်ထားတဲ့မိုင်းကွင်းတွေကိုစစ်ကောင်စီကနိုဝင်ဘာလ16ရက်နေ့ကတချိန်လေကြောင်းကနေတိုက်ခိုက်ခဲ့ရမှာတရုတ်နိုင်ငံသားတွေအပြင်မြန်မာလူသမားတွေလည်းထိခိုက်သေဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလ21ရက်နေ့ကလည်းထပ်မံတိုက်ခိုက်ခဲ့တယ်လို့ဒီရဲ့ပိုင်းမှာလည်းဇက်တိုက်တိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေတာကန်တွေထိခိုက်ဒဏ်ရာရရှိပြီးအဆောက်အဦတွေလည်းပျက်စီးမှုတွေရှိခဲ့ပါတယ်။အဲ့ဒီနေရာကတော့ခနောက်စိမ့်နဲ့ခဲတပ်ထုများတူးပေါ်နေတာဖြစ်ပြီးရခင်အစိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာပါ။ဒီနောက်မှာတော့စာချုပ်သက်တမ်းကုန်ဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကတော့ပြောပါတယ်။စစ်ကောင်စီရဲ့စုပေါင်းရုံးဒီကနေ့တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။
ထိုင်းခြေဆိုင်တရင်တော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဖားကန်းဘက်မှာစစ်တပ်ကပေါ်တာဆွဲနေတဲ့အကြောင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ဖားကန်းကနေကာမိုင်းဘက်ကိုဆင်းလာတဲ့စစ်ကောင်စီစစ်ကြောင်းကနေလမ်းတစ်လျှောက်ကအရသာပြည်သူ50လောက်ကိုအတင်းကျပ်ခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။သူတို့ကိုပေါ်တာအဖြစ်ခေါ်ဆောင်တာလို့ဒေသခံတချို့ကပြောတယ်လို့တချို့ကတော့ KIA နဲ့ PDF တွေကခြုံခိုတိုက်ခိုက်လာနိုင်ခြင်းမှာအရသာတွေနဲ့အကာအကွယ်ယူဖို့ဖြစ်တယ်လို့ယူဆကြပါတယ်။ရန်ကုန်ကပြေးဖို့လာတဲ့ဖားကံဘကသတင်းကိုတော့ကိုငင်းညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စစ်ကောင်စီစစ်ကြောင်းဟာနိုဝင်ဘာလ30ရက်နေ့ကဖားကံကနေဆင်းလာခဲ့ပြီးဒီဇင်ဘာလ1ရက်နေ့ကဖားကံနဲ့ကာမိုင်းအကြားနန့်ရရွာကိုရောက်ခဲ့တာပါ။ဒီစစ်ကြောင်းဟာလမ်းခရီးတစ်လျှောက်ဒေသခံပြည်သူတွေကိုပေါ်တာအဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိခဲ့ကြောင်းအာဂန်ဒေတာကန်တူက VOA ကိုအခုလိုပြောပါတယ်
။ဒါနဲ့စစ်ကြောင်းကဖရတော့ရှင်းပါတယ်၊နိုင်ရတော့ရှင်းပါတယ်။အဲအဲ့ဒါပေါ်တာဆက်တော့လမ်းမတွေ့ရလေရောနောက်အပြန်ပြန်ဒါရရလူတွေရောခေါ်သွားတယ်။တိုက်ပွဲတွေပါရတော့လောဆယ်တော့မရှိဘူးနေတယ်
။နိုင်ရရွာကိုရောက်ချိန်မှာတော့အနီးနားကျေးရွာကရဲရွာလူကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တွားရောက်ညှိနှိုင်းတာတွေရှိခဲ့ပေမဲ့လည်းမအောင်မြင်ခဲ့ပါဘူး။လောလောဆယ်ဖမ်းဆီးခံရသူအယောက်50ကျော်လောက်ရှိတဲ့အကြောင်းနဲ့ဒီနေ့ကာမိုင်းကိုဆက်လက်ခေါ်ဆောင်သွားခဲ့ပြီးပြန်လွတ်မဲ့အခြေအနေကိုမသိရသေးကြောင်းအခုလိုပြောပါတယ
်။ဘုရားခေါင်းဆောင်တွေကနေသူကအခုကျောင်းမင်းကြီးအပြောင်းကိုပြန်ပြောင်းမှာကွန်ပျူတာကြီးဒီလိုမျိုးမေဒီမှာအရမ်းမှာလာလာသူဒီလိုမျိုးဆက်ဆက်ဆက်လို့တော့ရှိနေခင်ဗျာဒီခေါ်ဒီမှာခေါ်ရန်ကြရမယ်ဒီကောင်မင်းတို့ကျွန်တော်ပြန်ထူတော့ပေါ့အဲဒီအကောင်မင်းရဲ့ပြန်ပြီးမလာဘူးလို့ဒီလိုဒီနေ့ကတည်းကပြည့်စုံပြီးဒီလိုလူပေါင်းတဲ့ဒီလိုပြည့်စုံပြီးအကောင်ပါလူကြတော့ပြည့်စုံပြီးဒီလို
ပြီးခဲ့တဲ့အပတ်အတွင်းကစစ်ကောင်စီစစ်ကြောင်းဝင်ရောက်လာတာကြောင့်ဖားကန်မျိုးနယ်အတွင်းကတောင်းကော့ကောင်ဆန်းကရင်ကြောင်စတဲ့ရွာတွေကဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်ခဲ့တာတွေရှိတယ်လို့လက်နက်ကြီးကြီးထိတာကြောင့်အရသားတွေထိခိုက်ဒဏ်ရာရတာတေဆုံးတာတွေရှိခဲ့ပါတယ်။အော်တိုဘာလအတွင်းက KIO ထိန်းချုပ်ရနယ်မြေအနံ့ပါအပေါ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းမှာစစ်ကောင်စီနဲ့ KIA အကြားစစ်ရေးတင်းမာမှုတွေပုံမှန်မြင့်တက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်နဲ့ KIA စစ်ရေးတင်းမာမှုတွေဖြစ်နေချိန်မှာပဲအရသားပြည်သူတွေကြားလက်တယ်မပေါ်တဲ့တပ်ဖြတ်ခံရမှုတွေလူရဲမှုတွေစတဲ့ရာဇဝတ်မှုတွေလည်းမကြာခဏဖြစ်ပွားနေပါတယ်။ဒီကနေ့မနက်ကလည်းလုံးကင်းကျေးရွာမှာရှိတဲ့ဖုံးဆိုင်တစ်ဆိုင်မှာဓားများတိုက်မှုဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကချင်ပြည်နယ်ဖားကတ်မှာပြည်သူတွေပေါ်တာဆွဲခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပြေးပို့လာတဲ့သတင်းကိုကိုငင်းညံပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတော်ကလျှက်ဆင်ပြီးအခက်အခဲနဲ့ဆိုင်တဲ့သတင်းကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့လူ5000လောက်စစ်တပ်ကဒီနေအိမ်တွေကနေအတင်းကျပ်ဖယ်ရှားတဲ့သတင်းပုဒ်ကိုလည်းပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာတရားဝင်အခြေချမဟုတ်တဲ့နေရာတွေမှာနေထိုင်သူ5000ကျော်ကိုစစ်တပ်ကအင်အားသုံးဖယ်ရှားတာအိုးအိမ်တွေဖျက်ဆီးပစ်တာဟာအခြေခံအကြမ်းဆုံးလူခွင့်ရေးကိုချိုးဖောက်မှုဖြစ်တယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။ ရန်ကုန်နဲ့မြို့ကြီးတချို့ကကျူးကျော်ရက်ကွက်တွေကိုစစ်အာဏာပိုင်တွေကဒီရပိုင်းတွေမှာဖျက်ဆီးရှင်းလင်းနေတာပါဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရန်ကုန်နဲ့မန္တလေးတဲကနေရာတချို့မှာနေထိုင်တဲ့သူတွေကိုကျူးကျော်ဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်ကောင်စီတပ်ကနေအိမ်တွေကိုအင်အားသုံးရှင်းလင်းဖြိုပျက်တာနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးဆိုင်ရာအရာရှိတွေကဒီဇင်ဘာလ2ရက်နေ့မှာသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒါဟာစစ်ကောင်စီအနေနဲ့အခြေခံအကျဆုံးလူခွင့်ရေးပြဋ္ဌာန်းချက်ကိုချိုးဖောက်မှုဖြစ်တယ်လို့ကုလလူခွင့်ရေးအရာရှိတွေကဝေဖန်တာဖြစ်ပါတယ်။ကုလရဲ့ထုတ်ပြန်ချက်ထဲမှာတော့ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပြင်းမပင်ကျေးရွာအုပ်စုမှာရှိတဲ့မြေအေက900ကျော်ပေါ်ကကျူးကျော်အဆောက်အဦ4000ကျော်ကိုရပိုင်းအတွင်းမှာဖယ်ရှားပေးဖို့ပြီးခဲ့တဲ့နိုဝင်ဘာလတုန်းကမြို့နယ်စီမံအုပ်ချုပ်ရေးအဖွဲ့ကအတိပေးထားတဲ့ကိစ္စလေးပါဝင်ပါတယ်။ဒီနေရာမှာအများစုကဆယ်စုနှစ်နဲ့ချီအခြေချနေထိုင်လာတာလို့ဆိုပါတယ်။ဖယ်ရှားခံရမယ့်အထက်မှာတော့ရက်ကွက်5ခုပါဝင်ပါတယ်။အဲ့ဒီရက်ကွက်တွေထဲမှာအခြေချနေထိုင်သူပေါင်းက1000ကျော်ရှိပါတယ်။အဲ့ဒီမှာအခြေချနေထိုင်ခဲ့သူတဦးကတော့အနီးအနားမှာရှိတဲ့ရက်ကွက်ထဲမှာပဲအများစုကပြန်ပြီးတော့မှငှားရမ်းနေထိုင်နေကြရတယ်လို့ပြောပါတယ်
။အခုကျောင်းသားတောင်းသားတွေလည်းပါတယ်။အခိုင်အမာဆောက်တဲ့ကျောင်းတွေလည်းပါတာပေါ့။အကြီးကြီးရက်ွက်နှစ်ခုကဓမ္မပါလာနဲ့ဘုံရင်းကြီးအဲရက်ွက်အကြီးနှစ်ခုပေါ့ဒီစီအဆင်ပြေပြောင်းပြောင်းပြောင်းနဲ့ဒီကိုရောင်းစားရောင်းစားရောင်းစားနဲ့ရက်ွက်တွေကျတော့ငွေကို20ကျော်ပေါ့
ပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ26ရက်နေ့ကစပြီးအဲ့ဒီရက်ွက်တွေထဲမှာရှိတဲ့နေအိမ်တချို့ကိုစတင်ရှင်းလင်းတာတွေရှိလာပြီလို့ဒေသခံပြည်သူတွေကပြောပါတယ်ရွှေပြောင်းနေထိုင်တဲ့သူတွေကိုအင်အားသုံးဖယ်ရှားတာနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာတော့နိုဝင်ဘာလ19ရက်နေ့တုန်းကရန်ကုန်မြို့မရန်ကုန်မြို့နယ်3ရက်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကလည်းကျူးကျော်ဆိုပြီးအင်အားသုံးဖယ်ရှားတဲ့ကိစ္စလည်းပါဝင်ပါတယ်။မန္တလေးမြို့မှာလည်းကျူးကျော်ရက်ကွက်တချို့နဲ့မီးရထားတန်လန့်နဲ့မလွတ်တဲ့နေအိမ်တွေကိုစစ်ကောင်စီဘက်ကရှင်းလင်းဖြိုပျက်တာရှိပါတယ်။ပြည်သူတွေစားဝတ်နေရေးကြက်တဲနေတဲ့အချိန်မှာအခုလိုမျိုးနေအိမ်တွေဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တအူးကပြောပါတယ်။ကျူးတွေကိုရှင်းတယ်ဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပေမဲ့တကယ်တမ်းမှာတော့လူတွေရဲ့ဘဝတစ်ခုလုံးရင်းထားရတဲ့နေရာတွေဖြစ်လို့ဒါတွေကမြန်မာနိုင်ငံရဲ့အမြင့်တွေလာတဲ့ရွှေပြောင်းနေထိုင်တဲ့ပြဿနာကိုပိုးပြီးတော့မှကြီးထွားလာနိုင်တယ်လို့ရန်ကုန်မြို့ကန်တဦးကပြောပြပါတယ
်။အများစုကတော့ရွှေပြောင်းသွားကြတာလို့သိရတယ်။ဒါနဲ့သူတို့ရွှေသွားတယ်ဆိုတော့ဒီလိုမသိနိုင်ဘူး။ဒီဆက်ရဖုန်ကြောင်းကအခြားလွတ်လပ်တဲ့နေရာလား။ဘာလို့လဲတချို့တန်းနိုင်တယ်လို့ဒါအနည်းစုပေါ့တန်းနိုင်တယ်လို့နားတော့ပြေးသွားကြပါလိမ့်မယ်။လရှိရပေါ့နော်။ဒါရီယာမြန်မာတော့ဒီရှင်ဟုတ်ဒီရှင်ထားလို့ဒီလူအတိုင်းဝင်လာဘူးဗာနဲ့ကိုခုပြလို့မရဘူး။ကျူးနေတော့အင်းကိုဘူးဝင်ရတယ်။ဒီကြည့်ကြည့်ဒီဖြစ်ဒီလာပဲသူဖြစ်အဲ့ဒီကျေးသွားတယ်ဒီမိုင်းကြီးကပြဿနာရှိတယ်ဒါရီယာပြဿနာကငိုရီယာရှိတဲ့ပြဿနာတော့ပြရှင်လို့မပြီးနိုင်တယ်နေတာလေ။နောက်ကတက်ပြီးတော့အဲ့ဒါမျိုးတော့အားလည်းပြည်သူဖြစ်သွားရင်ကျွန်တော်ယူပြီးတော့ဘုရားဘာကမလုံးဆုံးများစွာနဲ့ကျန်တမ်းရမယ်ပုံစံမျိုးဖြစ်သွားမယ
်။ပိုင်ဆိုင်မှုအထောက်အထားမရှိဘဲကျူးကျော်ဝင်ရောက်တာကြောင့်ရှင်းလင်းတာလို့အာဏာပိုင်တွေဘက်ကပြောဆိုထားပေမဲ့ကာယကံရှင်တို့ကတော့ရှင်းလင်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိစောက်ထားတဲ့နေအိမ်တွေဖြစ်တယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးချိန်ကလေးကအင်ဂျေပေါင်း3,800ကျော်မိလောင်ပျက်စီးခဲ့ပြီးလူပေါင်း1,300,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ကုလကပြောပါတယ်။နေအိမ်တွေကိုမတရားဖျက်ဆီးပြီးတော့အတင်းအဓမ္မနှင်ထုတ်တာလူနေအိမ်ကြီးတွေကိုမိရှို့တာတွေဟာလူခွင့်ရေးကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့ကုလကပြောပါတယ်။ဒါတွေကိုစစ်အစိုးရအနေနဲ့ချက်ချင်းရပ်တန့်ရမယ်လို့လည်းကုလအရာရှိတွေကတောင်းဆိုထားပါတယ်ရှင်။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။ခုတစ်ခါတော့မြန်မာနိုင်ငံတော်မှာမီးပြတ်လို့ဒုက္ခရောက်နေတဲ့အခြေအနေတွေကိုလည်းဆက်ပြီးကြည့်အောင်ပါ။မြန်မာနိုင်ငံအနက်မြို့အများပြားမှာလျှက်စစ်မီးအပြည့်အဝမရတာအချိန်ကြာကြီးမီးပြတ်နေတာတွေကြောင့်စီးပွားရေးလုပ်ငန်းတွေဒုက္ခရောက်နေကြပါတယ်။ရေရှည်ဖြစ်လာရင်အသေးစားနဲ့အလက်စားလုပ်ငန်းတွေကိုထိခိုက်မယ်လို့လုပ်ငန်းရှင်တွေကတော့ပြောပါတယ်။ရက်စတအဖျံပြွေးဌာနကတော့သူတို့အနေနဲ့ဓာအားချွေတာဖို့အလဲကျစနစ်ကိုစမ်းသပ်နေတာလို့ VOA ကိုပြောပါတယ်။ရန်ကုန်ကဖေးပို့လာတဲ့ဒီသတင်းကိုတော့ကိုအောင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မ Mune Miazu Malese Mi Chi Mamalara, Pede Chin Chamin Ari Jong, Lungan Simbi Piarelu, Atiza La Salungan Shinriga Piovare, Sikansi, Lesse Swan Awunjiga, Lamenuya di Kalama, A Chain Mine and Lesse Bibu Sanya Tarelu, Dia Pine Mabiogare, Anna Debi now, Sikansi Letter, Letter Sinin and Lesse Bini Bime, Dita Kamaro, Suzu Yoya, Pieta Lara Jong, Lungan Shinriga, Nidwani Jarawa, Lesse Go Diga Atare, Taman, Tanaga Lungan Shin, Uga Gulu Piovare. အကြောင်းမျိုးမျိုးကြောင့်လက်ရှိစီမံကိန်းတွေကရပ်တန့်ခဲ့ပြီးတရားရဖို့နှောင့်နှေးခဲ့ရတယ်လို့စစ်ကောင်စီဘက်ကဒီရဲ့ပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်လက်ရှိရဖို့ကြိုးပမ်းနေပြီး၃ဆွဲရာတွေကိုလည်းတန့်ခဲ့နေများချွေတာဖို့လိုတယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကနိုဝင်ဘာ၂၉ရက်ကမကွေးတိုင်းကစီးပွားရေးလုပ်ငန်းရှင်တွေကိုပြောခဲ့တာပါ ကျွန်တော်ဒီလောက်ကတော့ဟိုဒီလောက်လူရည်ကြက်လို့ရှင်ဒါအဆက်တော့ပါမှာဆိုလို့အခုချိန်မှာစိတ်ကြီးတော့မောင်းနေတာဒါကဘိုးပိုင်နဲ့မြန်မာလို့ရှင်ဒီအဲ့ဒါကြီးလက်လေးနိုင်ရောက်ပြတ်ပါမှာဆိုလို့ဘူးလို့စမ်းတက်နေတာပေါ့ဆက်မှုဇုံတွေကိုမနက်9:00ကနေညနေ9:00အထိပေးနိုင်ဘူးစမ်းတက်နေတယ်လို့လည်းသူကပြောပါတယ်ကဘာတဝန်းကစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့သုံးသက်တဲ့ဗြိတိန်အခြေစိုက် IHS Market Yard ပုံမှန်ထုတ်ပြန်ချက်တွေမှာလည်းမြန်မာနိုင်ငံမှာလျှက်စစ်မီးပြတ်တောက်မှုတွေကြောင့်ကုန်ထုတ်လုပ်ငန်းတွေဆက်ပြီးတော့ကျဆင်းနိုင်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ မြန်မာနိုင်ငံမှာမီးပြတ်ချိန်ကြာလို့စီးပွားရေးလုပ်ငန်းတွေအခက်အခဲတွေ့နေရတဲ့ပတ်သက်ပြီးတော့ရန်ကုန်ကပြပလာတဲ့သတင်းကိုကိုအောင်ပြောပြသွားတာဖြစ်ပါတယ်ကာနာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကိုကမ္ဘာတစ်လောကစိတ်ဝင်စားတဲ့စောင့်ကြည့်နေကြပြီးတော့ဘောလုံးအသင်းတွေလည်းအကျိန်းနဲ့ရှင်ပြိုင်နေကြပါတယ်ဘောလုံးပွဲတွေမှာလည်းထိုင်သူကြီးတွေအပြင်
ဒီပညာအထောက်အကူနဲ့ပါဘောလုံးစီးမြင့်တွေကိုတိတိကျကျလိုက်နာဆုံးဖြတ်နိုင်ဖို့လဲလှုပ်ဆောင်နေတာပါအခုဘောလုံးပွဲတွေမှာကြားနေရတဲ့ VAR လို့ခေါ်တဲ့ဗီဒီယိုနည်းပညာထောက်ကူတိုင်းစနစ်ဆိုတာပါပါလဲရဲ့ပြည်သတင်းဆောင်ပါကိုအခြေခံပြီးတော့မအေးတနာကျော်ကပြောပြပေးထားပါတယ်ခင်ဗျာချန်ပီယံလိဘောလုံးကွင်းဒီမှာစတင်အသုံးပြုခဲ့ပြီးတော့အခု2024ခေတ်ကဘာဖလားဘောလုံးပွဲမှာတုံးနေတာကလူကျင offsite လူကျွန်ဘောဖြစ်မဖြစ်တိုင်းသူကြီးကအဆုံးဖြတ်နိုင်ပါတယ်။ VAR video ထောက်ကူတိုင်းအဆုံးဖြတ်စနစ်ကို2018 FIFA ကမ္ဘာ့ဖလားမှာလည်းတုံးခဲ့ပြီးတော့နောက်ဆုံးဆုံးဖြတ်ချက်ကိုတော့တိုင်းသူကြီးတွေချတာပါ။ VAR နည်းပညာအကူအညီကိုအခြေအနေ၄မျိုးမှာတုံးပါတယ်။ဂိုးဝင်မဝင်ပယ်နတီသို့မဟုတ်အနီးကပ်ပေးရင်ပယ်နတီပေးမပေးဆုံးဖြတ်ရတယ်မှာတုံးပါတယ်။ထိခိုက်မှုဖြစ်ရင်နည်းပညာထောက်ကူတိုင်းVAR တိုင်းကိုကွင်းလေတိုင်းသူကြီးကလှမ်းပြီးဒါမှမဟုတ်ရင်လည်း VAR တိုင်းကငကြက်ကနေတိုင်းသူကြီးကိုလှမ်းပြောပြီးတော့ဗီဒီယိုပြန်ကြည့်အဆုံးဖြတ်လုပ်ဖို့ပြောပါရင် VAR တိုင်းကကန်ထားတဲ့ဗီဒီယိုကိုပြန်ကြည့်ပြီးဘလို့အနေထားဖြစ်သွားလဲဆိုတာတိုင်းကိုလှမ်းပြန်ပြောပါရင်ကွင်းထဲကတိုင်းသူကြီးကိုယ်တိုင်လည်းကွင်းပေးမှာဗီဒီယိုကိုပြန်ကြည့်လို့ရပါတယ်နောက်ဆုံးဆုံးဖြတ်ချက်ကတော့တိုင်းသူကြီးစီကပဲလာတာပါ2014ကစပြီးတော့ GLT ကိုစီးနည်းပညာကိုတုံးပြီးတော့ဂိုးဝင်မဝင်တိုင်းတွေကအဆုံးဖြတ်နိုင်ပါတယ်။ဒီနည်းပညာကတော့ဂိုးတိုင်းသားမှာဘောလုံးအရွေကိုကင်မရာကလိုက်ဆောင်ကြည့်ပြီးတော့မှတ်တမ်းတင်နေတာပါ။ဘောလုံးကဂိုးစီးကိုအပြေးဝဝင်မဝင်ဆိုတာကိုတုံခါမှုတုံးပြီးတော့ဒိုင်းသူကြီးရဲ့နိုင်ရီမှာလှမ်းအချက်ပေးတာဖြစ်ပါတယ
်။မိဒနာကျော်ပြောပြခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။
ကျိုးရုပ်ဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတို့မီတာ1925နဲ့32တို့ကနေဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်အခုတော့အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အဲ့ဒီထဲမှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့နိုမာ25ရက်နေ့ကနေဒီဇင်ဘာ10ရက်နေ့အထိအမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုကမ္ဘာတော်ကအမျိုးသမီးတွေကြိုးပမ်းနေကြတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံကအမျိုးသမီးအဖွဲ့အစည်းတွေကလည်းသူတို့ရဲ့သက်ဆိုင်ရာဒေသတွေမှာကြားမှခွဲခြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေပပျောက်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြပါတယ်။ဒီနေ့မှာဘယ်လိုဆောင်ပုံမျိုးလက်ကင်ထားပြီးတော့ဘယ်လိုလှုပ်ရှားမှုတွေရှိနေပါသလဲ။အမျိုးသမီးတွေပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေနဲ့ပတ်သက်လို့လူငယ်အမျိုးသမီးကောင်းဆောင်တို့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
There's a path we must choose sometimes. Gotta stand up and fight sometimes.
ဆရာနာရှင်တွေအဆက်ဆက်အုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လိင်မိုင်းဆိုင်ရာအကြမ်းဖက်မှုမတရားပြုကျင့်မှုအိမ်တွင်းအကြမ်းဖက်မှုအပါအဝင်အမျိုးသမီးတွေပုံစံမျိုးစုံနဲ့အကြမ်းဖက်ခံရတဲ့အခြေအနေတွေဆက်ပြီးတော့ရှိနေတာဟာအပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူမှုတွေရှိမနေတာကြောင့်ဖြစ်တယ်လို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထွန်းရေးမှူးနော်ဆဲဆဲကပြောပါရယ်။ဒါကြောင့်မျိုးသမီးတွေအပေါ်ချမ်းဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုစာပုတ်ကိုပြည်ထောင်ကင်းလွတ်ခွင့်ရနေတဲ့အခြေအနေအဆုံးသတ်ရေးကြိုးပမ်းမှုအဖြစ်အဓိကထားလှုပ်ရှားဆောင်ရွက်နေတယ်လို့နော်ဆဲဆဲကပြောပါရယ်
။ဒီနှစ်ကကျွန်တော်တို့အဓိကတည်သွားတဲ့စာပုတ်ကတော့ဒီတရားမျှတမှုရရှိရေးနဲ့ဒီတာဝန်ယူမှုတာဝန်ခံမှုရရှိရေးကဒီပြည်ထောင်ကင်းလွတ်ခွင့်အဆုတ်သားနိုင်တဲ့အစီအလာကိုရောက်ရှိနိုင်တယ်ပေါ့နော်ဆိုတော့ကျမတို့ကညီမျှချင်းနဲ့လုပ်တယ်ပေါ့နော် justice accountability equal to end of end sister of impunity ပေါ့နော်ဆိုတော့ကျမတို့အဲ့ဒီစံပုံနဲ့တော့လုပ်နေတယ်ပေါ့နော်ဆိုတော့ကျမတို့ဆက်ပြီးတော့လဲ campaign ကိုတည်တည်ပြပြလုပ်သွားဖို့ရှိမယ်ပြီးလို့ရှိရင်လဲဒီကျမတို့ message တွေပေါ့နော်ဒီ survivor တွေက survivors တွေစီက message တွေကကျမတို့တကယ်အောက်ခြေမှာဒီအကြံဖက်မှုနဲ့ပတ်သက်ပြီးတော့ကုညီပံ့ပိုးနေတဲ့ကျမတို့ရဲ့ defender တွေပေါ့နော်ဒီမြို့သမီးကာကွယ်မြို့သမီးလူခွေးကာကွယ်ဆောက်ရှောက်သူတွေရဲ့အတန်တွေရောပြီးလို့ရှိရင်လည်းအနေနဲ့ရမှာရှိနေတဲ့မြို့သမီးကောင်းဆောင်တွေရဲ့အတန်ကိုကျမတို့တစ်နေ့တစ်နေ့ပေါ့နော်ဒီ message တွေပေးဖို့ကျမတို့ social media မှာတင်သွားတာတွေရှိတယ်ပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ဒီထူးထူးပြည့် sexual violence နဲ့ပတ်သက်တာရော GBV နဲ့ပတ်သက်တာပေါ့နော်ဒီ2021ကနေ2022ဒီနှစ်စာအတွက်ပေါ့နော်ကျမတို့စီရင်ခံစာတစ်ခုကိုလည်းပြည့်စည်နေတယ်ပေါ့နော
်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ပြည်တွင်းပြည်ပအမျိုးသမီးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးဖဲချိုးပြူလှုပ်ရှားမှုအပါအဝင်အမျိုးသမီးတွေရဲ့အတန်တွေကိုဖော်ထုတ်နိုင်မဲ့လှုပ်ရှားမှုတွေကြားမှာကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့လှုပ်ဆောင်နေတယ်လို့လည်းနော်ဆဲဆဲကပြောပါရယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းထိုက်ပွဲတွေနေရာနှံ့ပြင်းထန်လာနေတဲ့ကရင်ပြည်ခေါ်ကြားပြည်နယ်ဘက်မှာလည်းအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေစုပေါင်းပြီး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါရယ်အရင်တုန်းကလိုမြို့တွေရွာတွေမှာလှုပ်လှက်လက်လက်လှုပ်ရှားဆောင်ရွက်နိုင်တဲ့အခြေအနေမျိုးမရှိပေမဲ့လို့ရတဲ့နီးလန်းတဲ့လှုပ်ရှားမှုတွေကိုတော့အဆက်မပြတ်လှုပ်ဆောင်နေတဲ့အကြောင်း KND အမျိုးသမီးအစည်းအရုံးအတွင်းရေးမှူးနဲ့မော်ဖရီးမြာကပြောပါရယ်
ရခိုင်နိုင်ငံရေးကောင်းတော့ဆိုလို့ရှိရင်တော့ကျမတို့မြို့နယ်အလိုက်လုပ်ပြီးတော့မှလူထုတွေတစုတစည်းထဲနေပေါ့နော်ဟိုကုစလဲတွေ၄၅ရာတထောင်အဲ့လိုဖိတ်ပြီးတော့မှကျမတို့ကပညာပေးလေးရှိကြတယ်ဒါပေမဲ့ဒီနေ့မှခါကြတော့တရားနိုင်ငံရေးရဲ့အခြေအနေလည်းမကောင်းတော့ကျမတို့တော်တော်များများကစိတ်ရှောင်စကားတွေမှာပဲဟိုအခါနာချင်းချုပ်ရဲ့ပညာပေးတွေတတ်လို့ဆော့ဖြစ်တယ်ပေါ့နော်ဆိုတော့ဥပမာဒီခေနဘလူလိုမျိုးဆိုလို့ရှိရင်တော့ဒီနေ့မှကလိုက်ကိုရေဒီမော့ဆူပူဆူအရှိချမ်းအာပြီးလို့ရှိရဒီရှတ်တော့မှာပေါ့နော်အဲ့ဒီစိတ်ချောက်စကားတွေကိုလူဦးရေတော်တော်များများနဲ့ကျမတို့ကသွားလို့ဖြစ်တာရှိတယ်ပေါ့နော်ဆိုတော့အဓိကကကျမတို့ဒီပေးတဲ့ရွယ်ချက်ဆိုလို့ရှိရင်တော့အခုဆိုလို့ရှိရအာဒီခုနောက်ပိုင်းမှာကပို့ပြီးတော့မှဟိုအတွေ့အကြဖက်မှုတွေကပိုများလာတာရှိတယ်လို့တစ်ဖက်မှာဆိုလို့ရှိရလဲဟိုတိုင်ကြားတဲ့ဟိုနေရာတွေလည်းမရှိဘူးအာဂရီနီတီမှာလည်းတည်တဲ့အတိုင်းပဲအနာသိပ်ပြီးနောက်ပိုင်းမှာကဟိုဒါကအားလုံးတရားဥပဒေစမှုရေးပြည့်တင်သွားတယ်ဆိုတော့ကျမတို့ရဲ့ control area မှာပဲရှိတဲ့တရားဥပဒေနဲ့ကျမတို့ကတိုင်ကြတာမျိုးတွေ၊ကိုက်တွေဖြည့်ရှေးတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေဖြည့်ရှေးပေးတဲ့နေရာမှာဆိုလို့ရှိရင်လည်းတကယ်တရားမျက်သားမှုရှိနိုင်ဖို့အတွက်လည်းကျမတို့တွေကထားပြီးတော့မှဝိုင်းဝို့ဖိအားပေးတာတွေလည်းပါတယ်လို့အမျိုးသမီးတွေကလည်းသူတို့ရဲ့အခွင့်အရေးသူတို့ရဲ့ရပ်ပိုင်ခွင့်တွေသူတို့ဘယ်လိုကာကွယ်ရမလဲဆိုတဲ့ဟာမျိုးတွေကြည်ကြည်ပြပြသိနိုင်ဖို့အတွက်ကျမတို့ကပညာပေးတာတွေလည်းပါတယ်ပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်လည်းအခုတရနာတေးပြီးနောက်ပိုင်းမှာကကျမတို့အမျိုးသမီးကလေးတွေကတော်တော်လေးနဲ့စိတ်တိုင်ရရကြတယ်ပေါ့နော်ဆိုတော့ဒီအမျိုးသမီးတွေကလေးတွေအတွက်စိတ်ဓာတ်မြင့်တည်ရေးစီစီတွေကျမတို့လုပ်ပေးတယ်အကစားစီစီပြပွဲစီစီတွေလုပ်ပေးတယ်တစ်ဖက်မှာဆိုလို့ရှိရင်လည်းအဂေးလေးတွေဆော့ပေးတာမျိုးပြီးလို့ရှိရင်ခဏမှာဆိုလို့ရှိရင်လည်းဟိုအဆူအကားတွေပေါ့နော်အဲ့လိုမျိုးတွေကျမတို့ဖန်တီးပေးတာမျိုးတွေလည်းရှိတယ်ပြီးကျမတို့ကပေးချင်တဲ့ message ကိုလည်းကျမတို့ထည့်တာမျိုးတွေလည်းရှိပါတယ်ပေါ့နော်ဟုတ်
စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းပြည်တွင်းမှာနေရဲဆွန့်ခွာထွက်ပြေးနေကြတဲ့သူတွေနေဆက်ဖြည့်ကျော်ထွက်ပြေးကြတဲ့ဒုက္ခသည်တွေအများအပြားရှိနေတဲ့အိန္ဒိယမြန်မာနေဆက်မှာလည်းအမျိုးသမီးတွေအပေါ်အစံဖတ်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေလုပ်နေကြပါတယ်။လက်တော်အခြေအနေမှာတော့တရားမျှတမှုရှာဖွေဖို့ထက်ဒုက္ခရောက်နေကြတဲ့အမျိုးသမီးတွေကိုလိုအပ်တဲ့အကူအညီတွေပေးနိုင်ဖို့အမျိုးသမီးတွေအချင်းချင်းဖေးမှအကူအညီပြီးစိတ်ခွန်အားပေးနိုင်ဖို့အတွက်အဓိကဦးစားပေးလုပ်နေရတဲ့အခြေအနေဖြစ်နေတယ်လို့အိန္ဒိယမြန်မာနေဆက်အခြေစိုက်ကူကီမျိုးသမီးအဖွဲ့ကမပွိုင်သူကပြောပါတယ်
။နေရဆုံးခွာထပ်ပြေးလာတဲ့ဒုက္ခတွေတွေရှိတယ်။စီရမ်လုတ်တဲ့သူရဲ့ကောင်းတွေလည်းရှိတယ်။ပေါ့နော်ဒီဖက်ချမ်းမှာဒါပေမဲ့ကျမတို့ဒီဖက်ချမ်းမှာက illegally နဲ့နေရတယ်။ဒီအိန္ဒိယဆိုရကပြည်ဝင်ထိုင်ခွင့်ပြုထားတာမဟုတ်ဘူး။ဆိုတော့ကျမတို့မြန်မာနိုင်ငံကအမျိုးသမီးထုတွေကငကိုရဲဟိုကဒီစစ်ကြောက်ပြေးလာတဲ့အချိန်မှာအိန္ဒိယဖတ်မှုကကျမတို့ကဘယ်နေရာမဆိုအိန္ဒိယဖတ်မှုဖြစ်တယ်။အိန္ဒိယဖတ်မှုအနေရာဒီတော့မရွေးဘူး။ဒီမှာလည်းဘုရားမဝင်ပုံစံနဲ့နေရတဲ့ခါတွေမှာလည်းပို့ပြီးခံရတယ်။နောက်ပြီးတော့နေရာဒေသအစင်းဖြစ်တယ်။အမျိုးသမီးထုတော်တော်များများကငကိုရဲဟိုကကိုယ့်ရဲ့ကိုယ်ရမှာဖြစ်နေတောင်မှအိမ်ဝင်ကြံဖက်မှုတွေခံနေရအောင်ကျွန်တော်တို့အမျိုးသမီးတွေမှာပြောရဲဘူး။အဲ့လိုမျိုးပုံစံဖြစ်နေတော့ဒီအချိန်မှာကျွန်တော်တို့ကူကီမျိုးသမီးဖက်ကနေမှဒီလိုမျိုးခက်ခဲဒုက္ခတွေရောက်နေတဲ့အမျိုးသမီးတွေကိုကူညီနေတဲ့အလုပ်တွေလုပ်နေတယ်ဆိုတဲ့ဟာကိုလည်းသူတို့တွေကိုကျွန်တော်တို့ပြောပြတယ်ပြီးလို့ရှင်ဒီ16ရက်ပါလှူရှားမှုရဲ့အကြောင်းတို့တစ်ဖြစ်နိုမာ25ရက်နေ့ဆိုလို့ရှင်တကဘာလုံးတနင်္ဂနွေလုံးဝအကျင်းပတဲ့ဒါအမျိုးသမီးတွေပေါ်နဲ့မိန်းကလေးငယ်များပေါ်ကြံဖတ်မှုတွေပပျောက်ရေးနေဖြစ်တယ်ဆိုတဲ့ကိစ္စတွေကိုပိုတိသွားဖို့ပေါ့ကျမတို့ဒီအကြံဖတ်မှုခံရတယ်ဆိုလို့ရှင်ပြေငုံနှုတ်ပိတ်မနေရောက်ဒုက္ခတွေနေနဲ့ဒီဖက်မှာထွက်ပြေးလာတယ်ဆိုပေမဲ့လည်းစိတ်တက်မကြဖို့စိတ်အားမငယ်ဖို့နောက်ပြီးတော့ကိုခံရတယ်ဆိုရင်ပြေငုံနှုတ်ပိတ်မနေပါနဲ့ကျမတို့ဆက်တွေ့ပါဆိုမှအဓိကတော့အဲ့ဒီဟာတော့ကျွန်တော်တို့တော့ပြောပြတာပေါ့နော်။ကြံတဲ့ဒီဘယ်လိုပြောမလဲတရားမျှတမှုတွေရဖို့ပါဖို့ညာဖို့ကတော့ဒီအချိန်မှာကျွန်တော်တို့စဉ်းလဲမစဉ်းစားမျော်လဲမမျော်တော့ဘူး။ဒီအချိန်မှာလုံးဝမဖြစ်နိုင်ဘူးဆိုတော့ဒီမျိုးသမီးတွေကိုတော့ကျွန်တော်တို့ကကူညီပြီးမှခေးမရမယ်။နိုင်တဲ့ဖက်ကနေကျွန်တော်တို့မျိုးသမီးဒီမျိုးသမီးဖက်ကကူညီပေးနေတာပေါ့နော်
။အလားတူကချင်းပြည်နယ်ဘက်မှာလည်းဆရာနာသိမ့်မှုနောက်ပိုင်းလက်နက်ကန်ပြပခါတွေနဲ့လုံခြုံရေးဆွေးနွေးရတဲ့အခြေအနေတွေရှိနေတဲ့ကြားမှာကိုပဲအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေကိုတော့ဒီနှစ်မှာလည်းဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ကချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။ကျမတို့ဒီစစ်အာဏာမသိမ်းခင်အရှိတ်ပိုင်းမှာပြီးလို့ရှိရင်ဒီကိုဗစ်တွေမဖြစ်ခင်မှာပေါ့လေနော်။ဆိုလို့ရှိရင်ကျမတို့ကချင်ဒေသမှာဒီ16ရက်တာကမ်ပိန်းစီပေါ့ကျမတို့ဒီဖေးကျူးအဖြူလေးတွေဖေးကျူးဖြူကမ်ပိန်းဆိုတော့ကျမတို့လုပ်တာတွေရှိပါတယ်။ဒီဖေးကျူးဖြူဆိုတော့နိုင်ငံတကာနိုင်ငံပေါင်းများစွာမှာလုပ်တဲ့လှုပ်ရှားမှုတစ်ရက်ပေါ့လေနော်အားလုံးအတူတကွတက်ညီလက်ညီနဲ့လုပ်တဲ့ကမ်ပိန်းတစ်ခုဖြစ်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီဖေးကျူးဖြူတက်ဆင်ခြင်းအဖြစ် ဒီလိုမျိုးမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ဖို့အတွက်ကိုကိုတိုင်ပါဝင်ပြီးတော့လှုပ်ဆောင်မယ်ကိုကိုနိုင်လဲဒီအကြမ်းဖက်မှုတွေကိုပပျောက်အောင်တာမကအကြမ်းဖက်မှုမလုပ်ဘူးဆိုတဲ့ဂတိကဝတ်ပေါ့လေနော်ဒါတွေကိုကျမတို့ဒီလှုပ်ဆောင်တဲ့ဒီတငယ်ရတစ်ခုအနေနဲ့လှုပ်ဆောင်နေတစ်ဖက်မှာလည်းကျမတို့ကဒီအမြင်ဖွင့်တင်တန်းနေပေါ့နော်လှုပ်ဆောင်နေပြီးလို့ရှိရင်လက်ကမ်းစာဆောင်တွေဝေမျှတယ်အထူးသဖြင့်ကျမတို့ကဒီဒီကချင်အဲလူမြောက်နေမြေမှာကျမတို့လှုပ်ရှားတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဒီမျိုးသမီးတွေပေါ့ပို့ပြီးတော့ဒီအကြမ်းမှုပပြအောင်လှုပ်ဆောင်လာဖို့အတွက်ရေဒီမူပေါ်လစီတွေချမှတ်လာဖို့အတွက်ဘက်ပေါင်းစုံကနေကျမတို့လှုပ်ဆောင်တာတွေရှိပါတယ်ဒီနောက်ပိုင်းမှာတော့ဒီလုံခြုံရေးအရာရောသွားလာဖို့အတွက်အခက်အခဲတွေအတားအဆီးတွေအများကြီးကြောင့်ကျမတို့ကဒီလောက်ထိကြည်ကြည်ပြင်းပြင်းမလုံနိုင်တဲ့အခြေအနေပေါ့လေနော်ဒီ statement တွေပြီးလို့ရှိရင်အချင်းချင်းဒါတည်င်းဖလေတာဒီလောက်ပဲကျမတို့ကလုံနိုင်တာတွေရှိပါတယ်ခု
ဆရာနာသိမှုနောက်ပိုင်းနိုင်ငံရေးဖိနှိပ်မှုတွေလက်နက်ကင်ပြိပက္ခတွေကြောင့်ပြည်တွင်းမှာနေရဆွန့်ခွာထွက်ပြေးနေကြတဲ့သူတွေပြည်ပနိုင်ငံတွေကိုထွက်ပြေးနေရတဲ့သူတွေမြန်မာနိုင်ငံအနှံ့သိမ်းတဲ့ခြေရှိနေတဲ့အထက်မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအများအပြားပါဝင်ပြီးတော့စစ်ဘေးဒုက္ခတွေနဲ့အတူလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကိုအမျိုးသမီးတွေပိုပြီးကြုံတွေ့လာနေရတယ်လို့လည်းဒီမျိုးသမီးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်။ဘယ်လိုအကြမ်းဖက်မှုပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးတော့ဓာတ်ရုပ်ကိုရပ်တန့်မှုတွေဘလောက်တိအရေးကြီးနေပါလဲ။တရားမျှတမှုနဲ့တာဝန်ခံမှုရှိဖို့ပြည်ထောင်ကင်းလွတ်ခွင့်ရနိုင်တဲ့အခြေအနေတွေအဆုံးသတ်ဖို့ဆိုတဲ့စောင့်ပုံနဲ့၁၆ရက်တာလှုပ်ရှားမှုဒီလိုအချိန်မှာဘာကြောင့်ပို့ပြီးတော့အရေးကြီးနေတယ်လဲဆိုတာတွေကိုတော့ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာဆက်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါလို့ပြောရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမခင်ကျူထူပါရှင
်အပတ်စဉ်အမျိုးသမီးကဏ္ဍကိုမခင်ပြူတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ဆရာအောင်ဘွဲ့နဲ့ PhD နှစ်ဘွဲ့လုံးအတွက် Virginia Commonwealth တက္ကသိုလ်မှာပညာသင်ကြားနေတဲ့မယူပါမျိုးယူပါအောင်မျိုးအကြောင်းတင်ပြပေးမှာဖြစ်ပါတယ်ဆေးလေးတောက်ရကနေအဆုတ်ထိခိုက်မှုဒဏ်ကိုကုသနိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်ပြီးတော့သူတေသနာလုပ်နေတဲ့မယူပါအောင်မျိုးဟာ၈နှစ်စာပညာတော်သင်ဆုအပြည့်အဝရရှိထားသူဖြစ်ပါတယ်ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ယူပါအောင်မျိုးဟာ2014ခုနှစ်မှာမိသားစုနဲ့အတူ DV ကန်ဆက်မဲ့အစီအစဉ်နဲ့အမေရိကကိုရောက်ရှိပြီးတော့ကျောင်းထည့်နေတာပါ
ဗမာပြည်မှာ high school ကိုပြီးအောင်တက်ခဲ့ပြီးတော့အမေရိကမှာ college ကနေစပြီးတော့ကျောင်းတက်ခဲ့တာပါဟိုကပထမဦးဆုံးစစချင်းတက်တုန်းက college တက်တုန်းက undergraduate degree ယူတာပေါ့နော်အဲ undergraduate degree ကဘာယူခဲ့ရလဲဆိုတော့ biology major နဲ့ chemistry minor နဲ့ယူခဲ့ပါတယ်ပြီးတော့အဲ undergraduate 6 နှစ်နဲ့ပြီးတဲ့အချိန်ကျတော့အခုတက်နေတဲ့ dual degree program ပေါ့နော် degree နှစ်ခုကိုပေါင်းထားတဲ့ program ဟို MD နဲ့ PhD နဲ့တွဲထားတာပေါ့နော် MD ဘက်ကဆရာဝန်ဆေးကျောင်း line နဲ့ PhD ဘက်က research scientist line ပေါင်းထားတဲ့၈နှစ် program ကိုအခုတက်နေပါတယ်အဲ့တော့ college လေးနဲ့အခု၈နှစ် MD PhD တက်နေပါတယ
်ဆရာဝန်နဲ့သူတွေတနာဘက်မှာဦးစားပေးလေးလာပြင်မာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
MD ကကျောင်းပြီးပြီးချင်းက specialty ကျောင်းပြီးမှ specialty ရွေးတာပေါ့နော်ကျောင်းကအကုန်လုံးဒီတိုင်း general သင်ပေးပြီးတော့အဲ့ဒီ medical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါလေအဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံတွေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော် residency ကဗမာလိုဆိုရင် house ဗမာဆေးကျောင်းနဲ့equivalent ဆိုရင် house နာပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာဆေးလေးတောက်တဲ့အချိန်ကျရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နည်းလမ်းအသစ်တွေရှာဖွေတဲ့အတွက်သူတေသနာလုပ်ပါတယ
်အမေရိကန်ကျောင်းတွေမှာပညာရတ်တွေကိုစနစ်တကျပြုစုပြောထောင်ပေးတဲ့အနေနဲ့ပညာတော်သူတွေကို scholarship ပညာတော်သင်ဆုအပြည့်ပေးပါတယ
်ယူပါဒီကျောင်းမှာ undergraduate တက်တုန်းကscholarship ကအများကြီးတော့မရခဲ့ပါဘူးเนาะအဲ့ဒီ undergraduate တက်တုန်းကအဲ့ဒီ၄နှစ်အတွင်းမှာတော်တော်စူးစမ်းယူပြီးတော့ဆေးကျောင်းကိုဝင်အောင်လုပ်ခဲ့ပါတယ်အဲ့ဆေးကျောင်းဝင်တဲ့အချိန်မှာဒီကျောင်းကယူပါကို၈နှစ်စလုံးအတွက်ဟိုဟာ full scholarship ပေးတာပေါ့เนาะ၈နှစ်စလုံးအကုန်လုံး
Research
ne patat pi lo yupa ga undergraduate edi lin ne tat tong ga dutiya ne ka ni sa pi lo srout tha ne bon no edi ai na ne law atwa edi dv di chaung ma be neuroscience research lut kha ba de edi atwe chong shi ye bon no pi yin tacha ha ne edi seigan seyoun ne patat pi lo sia win ni go anauk ka ni shadow lut de edi atwe chong ne ya kha ba de no parahita ne patat pi lo cancer shi ye mi ba rue mwe phwa la de kle rue go sait ja bai sian ne patat pi lo a pe de dong gan go win pi lo ku ni kha ba de si chang go tat pho blue yauk la de le su do aim ma yupa ye a pho ne a do ga neao sa long sia win a lo nge nge rong ga chi phwa la rong ga edi a pho ne a do go chi pi lo chi pin la bo no a lo chi yin ne ko ba ga ni sin win sa la bo a pho a sei gan twa yin light twa la di dai ho chi di chi edi patient ni ne edi a pho a twi ni le chin ya yin yan win pi lo yan ku pi da bo no
ကျောင်းမပြီးခင်ကတည်းကကိုယ့်ရဲ့သူရေသနာလှုပ်ထားတာတွေကိုအများနဲ့ဖလှယ်ပြီးအပြန်အလှန်သင်ယူဖို့အရေးကြီးကြောင်းလဲသူကအခုလိုပြောပါတယ
်ဟုတ် research နဲ့ပတ်သက်ပြီးတော့အများသောအားဖြင့်နှစ်တိုင်းနှစ်တိုင်းဆိုယူပါတို့ conference တွေဝင်သွားပြတာပေါ့နော်အဲ့တော့ဒီနှစ်က San Francisco မှာ conference ကိုသွားပြပါတယ်ဟိုဟာ San Francisco မှာယူပါလုပ်နေတဲ့ research အကြောင်းနေကိုဘာလုပ်တာလဲဘလို result တွေရတာလဲအခုလက်ရှိဒီ research နဲ့ပတ်သက်ပြီးတော့ဘာတွေရှာတွေ့တယ်လဲဆိုတော့ presentation ကိုလုပ်ခဲ့ပါတယ်เนาะအဲ့ဒီ presentation တစ်ခုရဲ့နောက်တစ်ခုက competition ကိုလုပ်ခဲ့ပါတယ်ဒီ competition ကလည်းကိုယ့်ရဲ့ဘာ research လုပ်နေရလဲဆိုတဲ့ဟာကိုပြောပြတဲ့ competition ပေါ့เนาะဒီ competition မှာလည်း UPA ကဟာပထမဆုံးရခဲ့ပါတယ်ဒီ conference တွေကဘာလို့အရေးကြီးတာလဲဆိုတော့ဒီလိုအခွင့်အရေးရတာပေါ့နော်ကိုယ့်ရဲ့ research ကိုပြောဖို့သူများရဲ့ research တွေကိုနားထောင်ဖို့အဲ့တော့ information exchange လုပ်လို့ရတဲ့နေရာတစ်ခုဖြစ်ပါတယ်ဒီ conference တွေက research ကအစုံနဲ့ပတ်သက်ပြီးတော့စိတ်လေးတောက်ရင်ဒဏ်ရာရတဲ့ research အကြောင်းပေါ့နော်အဲ့ဒီဒဏ်ရာတွေကိုဘယ်လိုဟိုဟာကုသနိုင်မလဲဆိုတဲ့အဲ့ဒါ research ကိုလေ့လာတဲ့ဘိုင်းနဲ့သက်ဆိုင်ပြီးတော့ presentation လုပ်ခဲ့တာပေါ့နော်
နိုင်ငံရေးချာမှာပညာထွက်တင်မယ်ဆိုရင်ဘာရီပြင်ဆင်ဖို့လုပ်မယ်ဆိုတာကိုလည်းသူကအခုလိုအကြံပေးပါတယ်။
ကြောင်းတက်ဖို့အတွက်ကဟိုနီးလန်းနေ opportunity တွေအများကြီးရှိပါတယ်။ကိုယ့်ဘက်ကဘာလုပ်လို့ရတာလဲဆိုတော့တက်နိုင်သလောက်အင်္ဂလိပ်စာကိုစောစောစီစီသင်ယူဖို့အတွက်ရဲပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘလူတွေဘာတွေလောက်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်။ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website ကြီးကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲ့ဒီ scholarship department တွေရဲ့ website ကြီးရဲ့ဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့ တက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီအမေရိကန်လာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော
်ကိုအောင် season တင်ဆက်တဲ့သုဒ္ဓဆောင်နဲ့ American တကွင် season ကိုနောက်ဆက်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့တောက်ကြနေကြရင်တင်ဆက်ပေးနေကြသိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးမှာပါကျမရေးလိုက်စားသူတွေကြားရေပန်းစားလာတဲ့ probiotic အကြောင်းဓာတ်ပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်ခင်ဗျာ
ကိုဘာတိတ်ဆိုတာဘာပါလဲသူ့ကိုဘယ်သူကရှာဖွေတွေ့ခဲ့တယ်သူ့ကိုစားသွင်းဘာအကျိုးရှိတယ်ဆိုးကျိုးတွေရောရှိနိုင်သလားဆိုတာတွေကိုဓာတုပညာရှင်ဒေါက်တာခင်မောင်မျိုးကပြောပြပေးနေတယ
် probiotic ဆိုတော့ဖြစ်လာတော့2010ခုနှစ်လောက်မှာ probiotic ဆိုတဲ့နာမည်ကိုသုံးခဲ့တယ်သို့တော့ probiotic ကိုဆက်ပြီးတော့တွေ့တာ1900လောက်တည်းကတွေ့ခဲ့တာ Bulgaria ကပညာရှင်ဒီကနေဆက်ပြီးတော့တွေ့တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်သူနာမည်ကတော့ Stephen Grigoras ဆိုတဲ့လူပဲ။သူကဘူဂေးရီးယားသမားတော်ကြီးတဲ့ဖြစ်တယ်။ Microbiologist ဖြစ်တာပေါ့။ Probiotic bacteria တွေဟာအကျိုးပြုတယ်ဆိုတော့သူကစတင်တော့ခွဲခြားဖော်ထုတ်လိုက်တယ်။သူတွေ့တဲ့ဟာကိုနောက်ပိုင်းမှာလူတွေပိုသိထင်ရှားလာတာတော့ Russia Nobel ဆုရတဲ့ပညာရှင် Ali Mashnikov ဆိုတဲ့သူကပိုခေါ်ထုတ်လာတယ်လို့ကျွန်တော်ပြောလို့ရတယ်။သူဖော်ထုတ်လာတဲ့အတွက်ဒီအကြောင်းတွေကိုလူတွေပို့တော့နားလည်တဲ့သဘောပေါက်လာတယ်။သူဖော်ထုတ်တာအဓိကတော့ဒုက္ခလို့ခေါ်တဲ့ဒိန်းချင်းတွေစားတုံးတဲ့အခါမှာလူတွေကကျန်းမာရေးအမှန်တန်ကောင်းလာတယ်ဆိုတာတွေ့ရတယ်။ဒီဘူဂေးရီးယားနဲ့ရုရှားရဲ့လူမျိုးတွေကအသက်ရှည်တယ်ကျန်းမာတယ်ဆိုတာအဲ့ဒီဒိန်းချင်းလို့ကျွန်တော်ပုံမှာခေါ်တယ်။သူတို့ကလည်း fermented milk ပေါ့။နောင်လို့အချင်းဖောက်ထားတယ်။အဲ့ဒီဟာကိုသူတို့ကစားကြတယ်။သူတို့ဒီမှာအစားအသောက်ကဒီ note မျိုးပဲအဓိကထားစားတယ်အဲ့မှာ danger တွေဒီ danger တွေပေါ့ cheese တွေပေါ့ဒါစားတယ်အဲ့လူတွေကပိုပြီးတော့အသက်ရှည်တယ်ဆိုတော့ကြုံချီလာတဲ့အတွက်ဒီ probiotic ကိုနောက်ပိုင်းမှာအလေးပိုထားလာကြတယ်လူဒါကိုသိလာတဲ့ဆေးဥပဒေပညာရှင်တွေက probiotic ဆိုတော့ဆေးကိုထုတ်ပြောင်းလာကြတယ်အဲ့ဒီဟာခက်စားလာတာ20ကျော်လောက်ပဲရှိပါသေးတယ
် probiotic ဆိုတာအသက်ရှင်သန်နေတယ်bacteria တို့ virus တို့လို microorganism အနုဇီဝရုပ်ကလေးတွေဖြစ်ပြီးတင့်တော်တဲ့ပမာဏရှိနေသူတို့ပြီးခိုးနေတဲ့ခန္ဓာကိုယ်ရဲ့ကျန်းမာရေးကိုအကျိုးပြုတယ်လို့2024မှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကအဓိပ္ပာယ်ဖွင့်ဆိုထားပါတယ
် probiotic ဆိုတာအသက်ရှင်နေတဲ့ bacteria less bacteria အဲ့တော့လူတွေကိုချွေးလိုက်တော့လူတွေကကျန်းမာရေးကိုတက်လာအဲ့ဒီကျန်းမာရေးထိုးတက်လာတဲ့ bacteria တွေကိုထုတ်ပြီးတော့ဆေးလုံးအနေနဲ့ရောင်းချ probiotic ဆိုတော့အမျိုးစုံဖြစ်လာတယ် probiotic အလုံး100လောက်ကိုဒေါ်လာ20နဲ့လည်းရောင်းတယ်ဒေါ်လာ400လောက်ထိကိုရောင်းရတယ်မျိုးစားဝတ်တည်တော့အဲ့တော့မျိုးစားဝတ်တည်တဲ့ဆို probiotic bacteria တွေကိုသူတို့သူတွေ့သနာလို့တော့ခွဲထုတ်တော့အကောင်းဆုံး bacteria တွေကိုစုလိုက်ပြီးတော့ billion of bacteria ပေါ့ဒီပုံမှာဒီမှာစားသုံးနေတဲ့ bacteria ပေါ့လေတချို့ဆေးဆိုင်မှာဝယ်လို့ရတဲ့ bacteria အဲ့ probiotic ကဘလောက်ပါလဲဆိုရင် bacteria ပေါ့တော့100 billion ဆောက်ပါတယ်လို့ပြောတာပါတယ်။ဟောသာမန်အဖြစ် 80 billion ဆောက်တဲ့ရှိပါတယ်
။ probiotic ကိုစားသုံးတာဟာကျန်းမာရေးအတွက်ဘာအကျိုးရှိစေပါသလဲ
။ကောင်းကျိုးလေးပြောရတော့ကျွန်တော်တို့ပုံမှန်လေးပြောနေ gastric ပေါ့အစာအိမ်ရောဂါဒါကိုသတ်တာစီတော့အမှန်ပဲ။ပိုက်ထမှာ balance ဆိုဖြစ်ပါလေ bacteria တွေ balance ဒီတော့ပိုင်းနာတွေကိုတက်တာအောင်သူလုပ်ပေးတဲ့ bacteria တွေပေါ့ရဲ့အတွက်ဒါလက်တွေ့ခံစားရတယ်ဆိုပါတယ်ကိုခံအားကောင်းလာတဲ့အတွက်လည်းတော်တော်အေးအေးမိတာချောင်းဆိုးတာတွေမရှိတော့ဘူးလို့ဆိုကြတယ်တခြားယောဂါတွေကတော့အမျိုးစုံပေါ့ဗျာပျောက်တယ်ဗာညာလို့ပြောပေမဲ့တကယ်တကယ်တော့သူကဒီယောဂါတွေပျောက်တာမပျောက်တာကိုလက်တွေ့မဆန်းသတ်နိုင်ဘူးဆေးတွေကိုလည်းအဲ့ဒီလက်တွေ့မဆန်းသတ်နိုင်ပဲနဲ့တားတဲ့အတွက်အမေရိကန်လိုမျိုးနိုင်ငံကလည်းဆိုရင်ဒီကြောညာတာကိုမှားရွေးစွာကြောညာရင်တော့သူတို့တန်ဝင်ရိုက်ကြလေ။နိုဝဲနဲ့တစ်ကားဆိုသူတို့အဲ့လိုမျိုးကြောညာတဲ့အတွက်ဒေါ်လာ20 million ကျော်တန်တက်တာကိုလည်းတွေ့ရတယ်။အဲ့တော့ဆေးတွေကိုကျွန်တော်ဒီမှာတော့အပါကောင်းတယ်ညာကောင်းတယ်ကြိုက်တယ်လို့ပြောလို့ရပြီမဲ့နိုင်ငံတော်တော်များများမှာတော့ regulation တွေရှိတယ်မသေးကြဘူး approve မလုပ်ထားဘူးလူတွေကလက်မခံနိုင်ဘူးဆိုရင်ကြော်ညာခွင့်မရှိဘူးကိုပြောချင်တာပြောလို့မရဘူး
probiotic အတွက်ဓာတုဗေဒသဘောအရသူက ဘလို့အလုပ်လုပ်တာပါလေလူအတွက်စိုးကျိုးရောဖြစ်စေနိုင်ပါသလား
ဘက်တီးရီးယားတွေတဲမှာလဲအကောင်းဘက်တီးရီးယားရှိတယ်လို့အဆိုးဘက်တီးရီးယားတွေလည်းရှိပါတယ်အဆိုးဘက်တီးရီးယားပိုက်ထက်မှာဆိုရင်အတူတူအသက်ကြီးလာတဲ့ကြားလာရင်အဲ့ဒီတချို့ဘက်တီးရီးယားတွေကပိုက်ထက်မှာနေပြီးတော့သူရဲ့အစာချေတဲ့ဓာတ်ကြောင်တွေကိုဖြိုဖျက်သွားလိုက်တယ်လို့ဖြစ်နေတယ်အဲ့တော့အစာမချေဘူးပေါ့auto intoxication ဆိုတော့ဥမကြီးမှာရောဂါကြီးဖြစ်တယ်ဆိုတာတွေ့ရတယ်။ဘိုက်ချက်မှာအစာဟောင်းနေအများကြီးကျန်တော့တဖြည်းတဖြည်းနဲ့အဲ့ဒီမကောင်းတဲ့ bacteria တွေပေါက်ခွာလာတယ်။အဲ့ဒီပေါက်ခွာလာတဲ့အခါမှာသူတို့ကကျွန်တော်ဓာတုပိဒအနေနဲ့ပြောရရင် phenol လို့ indol လို့ ammonia လို့အဲ့လိုကြီးပါလာတယ်။အဲ့ protein တွေကိုအစာမချေတော့ဘူး။အစာချေလိုက်လည်းသူကမကောင်းတဲ့အားတွေဖြစ်သွားတယ်ပေါ့။ကိုယ်တင်းကိုကျွန်တော်တို့အစာမှားတော့ခြေလိုက်ရင်ဒီကောင်လေးကအမလောအပျက်စီးပုတ်သွိုးတဲ့အရာတွေဖြစ်လာတယ်။ခုနကျွန်တော်ပြောတဲ့ Nobel Solution Version Nikoff ကတော့ဒါကတော့အကောင်းဆုံးက Meat Fermentation ဘာလို့အချင်းဖောက်ထားတဲ့ဟာလဲအကောင်းဆုံးဆိုတော့ပြောပါတယ်သူကအဲ့ဒါကိုလေ့လာတော့ဒင်းဂျင်လိုမျိုးစတော့သူကပြေးလိုက်အများကြီးတက်တာပါလေ။ဒါကြောင့်ဒီဇုံလောက်တဲ့ probiotic ကိုစားသုံးလိုက်ရင်တဖြည်းဖြည်းနဲ့ဒီ bacteria တွေကအစာအိမ်ထဲမှာတောက်သွားမယ်အဲ့ဒီအစာအိမ်ထဲမှာသူကတစ်ဖြည်းပေါက်ခွာလာနောက်ထပ်ပေါက်ခွာလာပေါ့ပေါက်ခွာလာတော့အမလန်ကောင်းလာတဲ့အခြေအနေဖြစ်လာတယ်ဒါကြောင့်ဒီနောက်ပိုင်းမှာလူတွေကဘိုက်ဆိုင်မှာဘူဂေးရီးယန်ဘာစီလီယာဘူဂေးရီးယားလာတဲ့ဘက်တီးရီးယားတွေအများကြီးရောက်လာပြီဆိုရင်တော့အဆင်ပြေတယ်ဆိုတော့ပြင်သစ်ကပြောလာတာရှိပါတယ်ဒီဘက်တီးရီးယားတွေထည့်ပေးတဲ့ဟာမှာအကောင်းကြီးပဲလို့မြင်လို့တော့မရဘူးပေါ့အဆိုးတွေလည်းနည်းနည်းတော့ရှိပါတယ်အလူရှိကလေးတွေနိုးကြိုတိုက်ကျွေးနေတဲ့ကလေးတွေမှာဒုက္ခရောက်တာရှိတယ်။တချို့ကိုယ်ခန္ဓာအယမ်းနေတယ်ကြတော့လည်းအဆင်မပြေတာတွေ့ရတယ်။ဘက်တီးရီးယားတွေမှာသိုးတာအီကိုလိုင်းဘက်တီးရီးယားတွေပါတယ်။အီကိုလိုင်းဘက်တီးရီးယားတွေဒီ strain တွေကိုပိုက်ထုတ်ဝင်သွားရင်ကျွန်တော်တော်တန်ကိုခြေဖြတ်လို့မရဘူး။ဒါပေမဲ့အဲ့ဒီ bio flow လို့မျိုးအားတော့ခြေဖြတ်နိုင်တယ်ဆိုတော့သူပြည်သနာကိုစတင်တွေ့တာပါလေ။ဒါကိုဆက်ပြီးတော့လေ့လာနေကြတယ်။သို့တော်လည်းအထူးဖြင့်ကရှိဘက်တီးရီးယားကိုကျွန်တော်ထည့်ပေးတယ်ဆိုတော့အကုန်လုံးကတော့ကြောက်နေတာပေါ့တိရစ္ဆာန်နဲ့စမ်းလို့လည်းကျွန်တော်တို့မရအောင်လေတိရစ္ဆာန်နဲ့စမ်းရင်လူတွေရဲ့အစာချေတဲ့ပုံစံနဲ့တိရစ္ဆာန်အစာချေတဲ့ပုံစံတော်တော်လေးကိုကွာနာတွေ့ရတယ်ဒါကြောင့်ဒီဟာကိုသုတေသနများစွာပြုလုပ်ရအောင
်ဒေါက်တာခင်မောင်ညိုပါ probiotic အတွက်သုတေသနတွေကတော့လုံနေစေဖြစ်ပေမယ့်အခုချိန်ထိတော့ဗျာဆေးတွေလိုပဲလက်တွေအသုံးတည့်လို့သုံးနေကြရဲဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိမှန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံးမပါဘူ
း။ဘာစင်သိမှန်တဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်တည်းမှာသတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းရေးအတွက်သမ္မတဗလာဒီမာပူတင်နဲ့ဆွေးနွေးနိုင်ပါလေလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပြီးမှရုရှားသမ္မတကလည်းဆွေးနွေးဖို့လမ်းဖွင့်ထားစေပါလို့တုံ့ပြန်လိုက်ပါတယ်။ပြင်သစ်သမ္မတနဲ့မနေ့ကဝါရှင်တန်မြို့တော်မှာတွေ့ပြီးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဗိုင်ဒန်ကယူကရိန်းစစ်ပွဲဆုံးသက်ဖို့ပူတင်စိတ်ဝင်စားမှုပြတ်တက်တဲ့ရုပ်ပေးရင်တော့အခုလိုဆွေးနွေးဖို့ပြင်နိုင်တယ်လို့ပြောခဲ့ပါတယ်။ဒီပေါ်ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့သမ္မတပူတင်အနေနဲ့လည်းညှိနှိုင်းဖို့ဆက်လက်လမ်းဖွင့်ထားပေမဲ့ရုရှားတပ်တွေကတော့ရုံမှာမဟုတ်ဘူးလို့ပြန်ပြောခဲ့ပါတယ်ခင်ဗျာအမေရိကန်မှာရောက်နေတဲ့ပြည်နှစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုသမ္မတဂျိုးဘိုင်ဒန်ကအိမ်ပြီးတော့မှနိုင်ငံတော်ညစာတက်ခင်းခဲ့ပြီးနှစ်နိုင်ငံတညီတညွတ်ထက်ရပ်တည်နေတယ်လို့ပြောခဲ့ပါတယ်ယူကရိန်းနိုင်ငံကိုစစ်တိုက်နေတဲ့ရုရှားသမ္မတဗလာဒီမာပူတင်ကိုဖိအားတိုးပေးဖို့နဲ့ယူကရိန်းကိုအကူအညီတွေတိုးမြှင့်ပေးနေအောင်နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်သွားကြမယ်လို့လည်းခေါင်းဆောင်နှစ်ဦးကကတိပြုခဲ့ကြပါတယ်မလေးရှားအစိုးရဝန်ကြီးအားလုံးကိုခန့်လိုက်တာကိုဝန်ကြီးချုပ်သစ်အန်ဝါအီဘရာဟင်ကခုနကပဲကြေညာလိုက်ပါတယ်။အရင်ဒုဝန်ကြီးချုပ်ဖြစ်ခဲ့ပြီးနောက်ပိုင်းတက်ခံကောင်းဆောင်ဖြစ်ထင်ရှားလာခဲ့တဲ့အန်ဝါဟာပြီးခဲ့တဲ့ပတ်ကြာသရေးနေ့ကဝန်ကြီးချုပ်ဖြစ်ကျန်းချိန်ပြီးအခုလိုတင်ညာကြေညာရမှာနိုင်ငံခြားရေးဝန်ကြီးသစ်ကတော့ပရက်ဒီနယ်ရဲ့အရင်ဝန်ကြီးချုပ်ဟောင်းဇမ်ဘာရီအဗ်ဒူဂေဒီယာဖြစ်ပါတယ်ခင်ဗျာ။
ဒရင်ချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ John Walker တို့ဖြစ်ပါတယ် VOA American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9:00နာရီကနေ 10:00 နာရီထိ line meter 1925 30 minute တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်နေတော်လဲကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ညနေပါ